တော်တာရှင်များရှင်မြန်မာစကားမှာထောင်ငါလွတ်တဲ့နေ့ရှင်းလင်းပြန်တဲ့နေ့နဲ့မင်္ဂလာဆောင်တဲ့နေ့တွေကိုဘဝရဲ့အပျော်ဆုံးနေ့တွေအဖြစ်ညွှန်ဆိုကြပါတယ်။ထောင်ငါလွတ်တဲ့နေ့ဆိုတာကာယကံရှင်အတွက်ပြောစရာကောင်းလာတယ်လို့ကြားရသူတွေအတွက်လည်းမုဒိတာပွားစရာဖြစ်ပါတယ်။ဒါပေမဲ့အဲ့လိုလွတ်တဲ့နေ့တစ်နေ့တည်းကိုမကြည့်ပဲထောင်စွာနဲ့ပတ်သက်ရတဲ့အဖြစ်တစ်ခုလုံးကိုခြုံကြည့်မယ်ဆိုရင်ထောင်ကျသူကာယကံရှင်ကိုယ်တိုင်အတွက်ရောအဲ့လိုထောင်ကလွတ်လာပြီးတဲ့နောက်ပြန်လည်နေထိုင်ရမယ့်လူအဖွဲ့အစည်းအတွက်ရောထောင်ကလွတ်မြောက်ခြင်းဟာတကယ်ပဲပျော်စရာကောင်းပါရဲ့လားထောင်ကလွတ်ပြီးတဲ့နောက်မှာလူတွေကရှောင်ဖဲကာယကံရှင်ကလည်းတခြားလုပ်ကင်စားစရာမရှိတာရောကိုယ့်ကိုရှောင်ဖဲသူတွေတဲတိုးဝင်ဖို့အခက်အခဲရှိတာရောနဲ့ကိုယ့်ကိုလက်ခံသူတွေနဲ့ပြန်နှိမ့်ဆက်သွားတတ်ပါတယ်အဲ့လိုလက်ခံသူတွေဆိုတာကလည်းအရင်တည်းကအတူကျင်လည်လုပ်ကင်ခဲ့သူတွေပဲဖြစ်တာမို့အရင်လုပ်ခဲ့တဲ့အလုပ်တွေပြန်လုပ်ရင်အရင်လိုပြုတ်မှုတွေကျူးလွန်မိပြီးတော့လူဆိုးလေးဟာလူဆိုးကြီးဖြစ်သွားတာကြောင့်လူတွေကြောက်เสียဖြစ်လောက်တဲ့အဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကတန်လျင်မြို့နယ်မှာလူငယ်ချမ်းသာနဲ့ထောင်ကလွတ်လာသူတို့ကနေရင်းကောင်းဆောင်ရဲအရာရှိအပါအဝင်ရဲနှစ်ဦးကိုရရဆက်ဆက်တပ်ဖြတ်သွားတာဟာထင်ရှားတဲ့တာရကဖြစ်ပါတယ်။ဒီတော့ပြစ်မှုကျူးလွန်သူတွေဟာသူတို့အပြစ်အတွက်ထောင်ဒဏ်ကြားခံလိုက်ရခြင်းကြောင့်နောင်တရကြပါသလား။ထောင်ဟာသူတို့ကိုလူကောင်းတစ်ယောက်ဖြစ်အောင်သူတို့လုပ်ခဲ့တဲ့ပြစ်မှုမျိုးထပ်မကျူးလွန်မိအောင်တကယ်ပဲပြုပြင်ပြောင်းလဲပေးနိုင်ခဲ့ပါသလားဆိုတာမေးခွန်းထုတ်စရာတွေဖြစ်လာပါတယ်။နိုင်ငံရေးမှုနဲ့ထောင်ထဲမှာနှစ်ရှည်နေခဲ့ရတဲ့ပကြီးကိုထိန်လင်းကသူ့ရဲ့ထောင်အတွေ့အကြုံနဲ့ရှင်ပြီးအခုလိုပြောပါတယ်
။ပြစ်မှုကျူးလွန်တဲ့အခါမှာပြစ်ပေးတဲ့ရည်ရွယ်ချက်မှပြင်းထောင်ကာလမှာအကျဉ်းသားတွေဟာဟိုကောင်းမွန်တဲ့အချင်းစီရိုက်တွေပြန်ပြီးတော့မွေးမြူနိုင်အောင်ဆိုတဲ့ရည်ရွယ်ချက်တခုတော့ပါတယ်သို့တော်လည်းတကယ်တမ်းလက်တွေမှာအဲ့ဒီရည်ရွယ်ချက်ကိုပေါ်လွင်အောင်ပေါ့လေဟိုပေါ်ဆောင်နေတာမျိုးအခုထိတော့မတွေ့ရသေးဘူးတချို့ဆိုရင်တာမန်ဒီပြစ်မှုလောင်းတယ်ပဲဝင်သွားကြတယ်ဒါပေမဲ့အထဲရောက်တော့မှတခါတကယ်ရာဇဝဲအကျဉ်းသားတွေနဲ့တွေ့ပြီးတော့သူတို့ရဲ့တင်ကြားမှုတွေနဲ့ပို့ပြီးတော့ကြီးလေးတဲ့ဒီပြစ်မှုတွေပြန်ထွက်သွားမှကျူးလွန်ကြတာမျိုးတွေဒါမျိုးတွေပေါ့
အာရှလူအခွင့်အရေးကော်မရှင်ကရှစ်နေကြီးဦးမင်းလွင်ဦးကလည်းရှစ်နေတူဦးရဲ့အတွေ့အကြုံနဲ့အခုလိုပြောပါတယ်
85ရာခိုင်နှုန်းလောက်ကတော့ထောင်ဝထွက်လာပြီးတဲ့အချိန်မှာနောက်ထပ်ပြန်ပြစ်မှုကျူးလွန်ဖို့ရန်အတွက်ဝင်မလီတဲ့လူတွေများတယ်ဆိုတာကိုကျွန်တော်တို့အတွေ့အကြုံများပြရတယ်ထောင်ဆိုတာလည်းလူတွေရဲ့အကျင့်စာရိတ္တပြန်လည်ပြုပြင်ရေးနဲ့လူဘဝမှာပြန်လည်ပြီးတော့အခြေချနိုင်ဖို့အတွက်ပြုပြင်ပေးတဲ့စခန်းတစ်ခုမဟုတ်ဘဲနဲ့ကျေတံပေးဖို့တသက်ရဲ့နောက်ပြီးတော့တခါအကျဉ်းတောင်အရာရှိတွေရဲ့အကျိုးစီးပွားအတွက်လုပ်ပေးရတာတွေအကြောင်းဖြစ်နေတော့ကဒီပြစ်မှုကျူးလွန်တဲ့သူတွေကထောင်ထဲရောက်ရင်လည်းငွေရှိရင်ဘာမဆိုဖြစ်နိုင်နေဘာမဆိုလုံနိုင်နေဆိုတဲ့အတွေးကဝင်နေပြီးတော့နောက်ထပ်ပြစ်မှုကိုပြန်လဲကျူးယွန်မှုမကြောက်မရွံ့နဲ့ပြန်လဲလှုပ်ဆောင်တာတော်တော်များများတွေ့ရတယ်ဒီကြားထဲမှာပြီးခဲ့တဲ့အစိုးရလက်ထက်တုန်းကလူငယ်ချမ်းသာကိုအချိန်ချင်းပြေးလိုက်တဲ့အခါကျတော့ပိုပြီးတော့တောင်မှပြင်းမှုကျူးလွန်တဲ့သူတွေကိုမီးလောင်ရလီပင့်လှုပ်ပေးလိုက်တဲ့လူမျိုးဖြစ်သွားပြီးတော့ရာဇဝမှုကြီးစတဲ့တဘိုးတိုးလာတာကိုကျွန်တော်တို့တွေ့ရတယ်။လူငယ်ချမ်းသာကိုနဲ့ပြန်လဲလွတ်မြောက်လာတဲ့တော့မူရစီဝါတို့လူသားမှုတို့မရေမှုတို့နဲ့လွတ်လာတဲ့သူတွေကဒီပြင်းမှုကိုလုံးဝမကြောက်တော့ဘူး။ထောင်သူရာနဲ့သူတို့အတွက်ကလှုပ်ရှားဖို့ရာအတွက်ဈေးကွက်တစ်ခုလိုဖြစ်နေတယ်။ချို့ဆိုလို့ရှင်ထောင်ထဲမှာမီးရောင်ရထားလို့ရင်ထောင်ထဲကတော့မထွက်ကျင်တော့ထောင်ထဲကနေပြီးတော့အိမ်ဝစီပွားရေးပြန်လဲလုပ်ပေးနိုင်တဲ့အဆင့်တော်ရှိသေးတယ်။အဲ့တော့လွတ်ခံပြီးလို့လွတ်ပြီဆိုရင်တော့ငါဘယ်နည်းအတွင်းပြန်လာမယ်မင်းတို့ဒီနေရာဘယ်သူမှမပြီးနဲ့ဆိုပြီးအကျဉ်းတော်ဝန်ထမ်းအနေနဲ့ညှိပြီးတော့လုပ်နေတဲ့ကိစ္စတောင်ရှိတဲ့အတွဲကျဉ်းတော်ရဲ့ကဏ္ဍမှာလည်းကျွန်တော်ပြုပြင်စရာတွေလိုတယ်။တရားဥပဒေစိုးမိုးရေးအတွက်ဆိုလို့ရှိရင်လည်းတရားရုံးတွေကနေပြီးတော့ဟန်တာလုပ်တဲ့ပြည်တံပေးနိုင်ဖို့လိုတယ်။အဲ့ဒီလိုပြည်တံပေးနိုင်အောင်လေတရားစွဲအဖွဲ့အစည်းဖြစ်တဲ့ဥရီယာရှိတွေကလည်းပြည်မှုဆိုင်ရာအမှုတွေမှာလက်မစားဘဲနဲ့ထိုက်သိမ်းတဲ့ပြည်တံပေးနိုင်အောင်တင်ပြပြီးတော့ဆွဲဆိုတင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
။အဲ့လိုအတွေ့အကြုံတွေများလာတဲ့အတွက်ထောင်ရဲ့အနေအထားကိုပြောင်းလဲပြစ်ဖို့လိုအပ်ပြီလို့ယူဆလာကြသူတွေလည်းရှိလာပါတယ်။ပြည်မှုကျူးလွန်သူကိုဖမ်းဆီးထောင်ချလိုက်တာဟာလုံလောက်တဲ့အဖြစ်မဟုတ်ပဲအဲ့ဒီလူကိုနောက်ထပ်ပြစ်မှုမကျူးလွန်အောင်ပြုပြင်ပြောင်းလဲပေးလိုက်နိုင်တာဒီတာအဖြစ်အစ်ဖြစ်တယ်လို့အကျဉ်းထောင်ဥပဒေပြင်ဆင်ရေးအတွက်ဆောင်ရွက်ဖို့ကြိုးပမ်းနေတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းရဲ့အတွင်းရင်မှုကိုဘိုကြီးကပြောပါတယ
်အခုကျွန်တော်တို့မြန်မာနိုင်ငံမှာအစိုးရအဆက်ဆက်ကဆန္ဒတစ်ခုတည်းကိုအဖြေလို့အောက်မနေတဲ့မျိုးတွေရှိရဲအကျဉ်းထောင်တွေကိုချဲ့ဖို့ဆိုတော့ကိုစဉ်းစားနေတာရှိတယ်ဒါကအဖြေမှမဟုတ်ဘူးပေါ့အကျဉ်းထောင်ဆိုတော့ကတကယ်သူ့ရဲ့ပြောင်းလဲရေးစံပြဖို့လိုတယ်နောက်တစ်ခုကအကျဉ်းထောင်ကတကယ်ကိုဖိနေရေးစကန်ဒိုဖြစ်လာတဲ့အတွက်အကျဉ်းသားတွေကအာဃာတတွေအမုန်းတရားတွေပို့ပြီးတော့ပေါ်များလာတဲ့ဟာတွေဖြစ်လာတယ်။ ဆိုတော့ကကြတော့သူကအချင်းတောင်ကရဲသွေးမှုကျော်ပေါင်းရေးအတွက်အထောက်အကူပြုတဲ့ဟာမဟုတ်ပါနဲ့ရဲသွေးမှုတိုးပေါင်းရေးအတွက်ပုံပြီးတော့မွေးဖွားပြီးတဲ့နေရာမျိုးတွေဖြစ်လာတယ်။ဟိုဒါတွေကြောင့်မလို့ကျွန်တော်တို့ကအချင်းတောင်ကိုပြုပြင်ပြောင်းလဲရမယ်။ပြောင်းလဲဖို့လိုတယ်ဆိုတာမျိုးကိုကျွန်တော်ပြောနေတာဖြစ်ပါတယ်။ကျွန်တော်တို့ဒီအဓိကကျတဲ့ကျင့်မှုကြီးကိုချွေးပြတ်ဆက်မီဆိုတဲ့စောင်ပုတ်ကအစားကျွန်တော်တို့ပြောင်းလဲပြရမယ်။ကျွန်တော်တို့ AABB ရဲ့စောင်ပုတ်ကတော့ပြစ်ဒဏ်ပေးခြင်းမှတည်းပြုပြင်ပြောင်းလဲရေးဒီလိုဆိုတဲ့စောင်ပုတ်နဲ့ကျွန်တော်တို့ကအချင်းတော်ကိုပြုပြင်ပြောင်းလဲရေးလုပ်ဖို့စဉ်းစားနေပါတယ်
။မြန်မာနိုင်ငံအနှံ့အပြားမှာပြစ်ဒဏ်ကြခံရတဲ့အကျဉ်းသားများပြားလွန်းလာကြောင်းအကျဉ်းထောင်အဆောက်အဦးနဲ့အကျဉ်းသားမမျှတာပဲဖြစ်တယ်လို့ကြက်ကြက်ညက်ညက်နေရတာတွေကြောင့်လူတွေဟာလူအဖြစ်ကတဆင့်လျော့သွားတယ်လို့ခံစားရတယ်လို့ထောင်ထဲမှာနေထိုင်ခဲ့ဘူးသူတွေကပြောပါတယ်။အဲ့ဒီအနေအထားတွေဟာအကျဉ်းသားတွေကိုပြုပြင်ပြောင်းလဲသွားစေနိုင်ဖို့အခြေအနေကောင်းတွေမဟုတ်ပဲအနေအစားချောင်ရည်အတွက်အားထုတ်ကြရင်အမုန်းတရားနဲ့အာဃာတတွေကိုပွားများအောင်လုပ်ပေးနေတယ်လို့ဖြစ်နေပါတယ်။ထောင်ထဲကြခံနေရသူတွေရဲ့အတွင်းစိတ်ခံစားချက်တွေကိုသိရင်သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေလျှော့ချရေးမှာတနည်းတစ်ပုံအထောက်အကူပြုနိုင်တယ်လို့ထောင်ထဲတရားစခန်းတွေမှာလှူအားပေးကူညီနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းပကြီးထိန်လင်းကပြောပါတယ်။
ရင်းစိန်နဲ့မန္တလေးမှာတော့အများအားဖြင့်ရိပ်သာတွေလူတော်ဖြစ်သွားပြီ။အဲဒီတင်တန်းတွေတက်ခွင့်ရသွားတဲ့အချိန်မှာတော့ကျင်းသားတွေနဲ့အချင်းချင်းဆက်ဆံရေးမှာရောနောက်ပြီးတော့ကျင်းသားတွေနဲ့ဒီဝန်ထမ်းတွေနဲ့ကြားဆက်ဆံရေးမှာရောဒီတရားဘက်ရဲ့ဒီပြီးတဲ့အချိန်မှာဒီလားနဲ့အညီပေါ့နော်လူလောကမှာနေထိုင်ဖို့ဟိုလိုအပ်တယ်ဆိုတဲ့အားမျိုးဒီတရားရသွားတာမျိုးတွေရှိပါတယ်။အဲရာဇဝတ်မှုတွေကဘာလို့ဖြစ်နေတယ်လဲပေါ့နော်။ရာဇဝတ်မှုဖြစ်နေတဲ့ဒီရာဇဝတ်သားတွေပြစ်မှုကျူးလွန်နေတဲ့သူတွေရဲ့စိတ်ကူးစိတ်ဓာတ်တွေတွေကဘယ်လိုလဲဆိုတာမျိုးလဲလူတွေကတိထားတယ်နဲ့ဒီစားတယ်။ဆိုတော့အဲ့ဒီလိုမျိုးတိနိုင်အောင်ကျူးစားခြင်းအားဖြင့်လည်းတို့ကဒီဟာတွေကပြစ်မှုရောကြရေးကိစ္စတွေတလည်းရေးပါတယ်
။ဒါကြောင့်အုတ်ချုပ်သူအာဏာပိုင်တွေအနေနဲ့ပြစ်မှုကျူးလွန်သူကိုဖမ်းဆီးထောင်ချရုံမဟုတ်ပဲထောင်ထဲမှာဘယ်လိုပညာပေးမလဲ။ထောင်ထဲအနေထားကိုဘလို့ကောင်းမအောင်ပြုပြင်ပေးမလဲဆိုတာတွေကိုပါထည့်သွင်းစဉ်းစားဖို့လိုတယ်လို့ထောက်ပြဝေဖန်မှုတွေပြည်တွင်းမှာပေါ်ပေါက်လာပါတယ်။ဒါအပြင်ဗြိတိန်နိုင်ငံလန်ဒန်မြို့အခြေစိုက် AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကမြန်မာအစိုးရအနေနဲ့အကျဉ်းထောင်တွေကအခြေအနေပုံမူကောင်းမွန်အောင်ဆောင်ရွက်ဖို့နိုဝင်ဘာလ10ရက်နေ့နေ့စွဲနဲ့တိုက်တွန်းလိုက်ပါတယ်။အဲ့လိုထောက်ပြဝေဖန်မှုတွေအတွက်ထောင်နေမြေနဲ့ပတ်သက်သူတွေရဲ့ဆွေးနွေးချက်တွေကိုလာမယ့်တောက်ကြနေ့မှာဆက်လက်တင်ပြပေးပါမယ်။